ကချင်ပြည်နယ်ဖားကန့်မြို့နယ်တရားညီနောင်အနီးမှာတော့စစ်ကောင်စီရဲ့စစ်ကြောင်းတစ်ခုကိုကချင်လက်နက်ကိုင်အဖွဲ့ KIA ကဒီကနေ့မနက်အစောပိုင်းတုန်းကဂျားဖြတ်တိုက်ခိုက်ခဲ့ပြီးတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာတုန်းကလည်းမိုးမောက်မြို့နယ်အတွင်းမှာစစ်ရင်တန်းလုံခြုံရေးအဖွဲ့တွေကို KIA ဘက်ကတိုက်ခိုက်တာရှိခဲ့ပါတယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့ကိုငိမ့်ညံကပြောပြပေးပါမယ်
။ဒီကနေ့မနက်တိုက်ပွဲဖြစ်ပွားတာကတော့မိုးကောင်ဖားကန့်လန်းဖားကန့်မြို့နယ်အတွင်းမှာဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားရာအနီးကျေးရွာကဒေသခံတဦးကတိုက်ပွဲအခြေအနေကိုအခုလိုပြောပါရယ်
။မနေ့ခုနှစ်နာရီကနေ၈နာရီမိသားစုကဖြစ်တာကဒီနိုင်ရတက်လာတာသူတို့အကြောင်းကတရားမကောက်တရားဒီကျော်တော့ရှိဘူး။ကြားခက်တိုက်တာမျိုးပေါ့။ဟောအဓိကတော့ KNY တိုက်တာမျိုး။နိုင်ရတက်ကလည်းပြည်သူပြည်ရှင်ကကင်းတက်ကလည်းနိုင်ရတက်ကိုဝင်းကြီးထူတိုင်းရှိဘူး။ဒီပြန်ထိခိုက်ခြင်းတွေကကျွန်တော်တို့ကတော့ဒီတင်အကြည့်ကြတော့မသိသေးဘူးနော်
။ပြီးခဲ့တဲ့ဇူလိုင်လ14ရက်နဲ့15ရက်နေ့တွေကလည်းနန်းရရွာနီတိုက်ပွဲဖြစ်ပွားခဲ့ပြီးဆိုင်းပရာရွာအတွင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်လူ6ဦးထိခိုက်ဒဏ်ရာရခဲ့သလိုဒေသခံရွာသား200လောက်ကလည်းနေရက်ဆွန့်ခွာတိမ်းရှောင်ခဲ့ရပါတယ်။အခုလတရက်နေ့နေကင်းပိုင်းကတော့ကချင်ပြည်နယ်မိုးမောက်မြို့နယ်အတွင်းမှာစစ်တပ်ရင်တန်းလုံခြုံရေးအဖွဲ့ကို KIA ကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့မိုးမောက်ဒေသခံတဦးကပြောပါတယ်
။နန်းတိန်နဲ့ဟိုဘုံတော်ကြားမှာပေါ့အဲ့မှာတဌာနမှာမိုင်းတလုံးခွဲလိုက်တာပေါ့ခွဲလိုက်တဲ့အချိန်ကျတော့အမှသူဒီလုံချင်ကြီးပိုင်းကအစင်လာတဲ့အဖွဲ့ကြီးကအမှပြကြလေတနတ်ကြီးရောအသေးရောတနာရီဝက်လောက်တော့ကြာ
တိုက်ပွဲတွင်ထိခိုက်ဒေဆုံးမှုတွေကိုတော့မသိရကြောင်းပြောပါတယ်ပြီးခဲ့တဲ့လကုံပိုင်းကတော့မိုးကောင်းနမတီဝိုင်းမော်မြို့နယ်အတွင်းမှာလဲစစ်ကောင်စီတပ်နဲ့ KIA အကြားအ ਨੇ စုံ၄ချိန်ပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီးတော့အ ਨੇ စုံအရဲသား2ဦးဒေဆုံးခဲ့ရပါတယ်ဇူလိုင်လ30ရက်နေ့ကလဲကချင်ပြည်နယ်နဲ့စကိုင်းတိုင်းနယ်စပ်ကနန်းစီအောင်အနီးမှာစစ်ရင်တန်းကိုတိုက်ခိုက်တာတွေရှိပါတယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲတွေဟာဖေဖော်ဝါရီလကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကျေပြန့်လာတာဖြစ်သလိုတခြားပြည်နယ်နဲ့တိုင်းတွေမှာလည်းစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေအကြားတိုက်ပွဲဖြစ်ပွားတာတွေရှိနေပါတယ်။အခုလိုတိုက်ပွဲဖြစ်ပွားနေချိန်မှာပဲစစ်ကောင်စီဘက်ကထာဝရငြိမ်းချမ်းရေးနဲ့ကိုဗစ်ရောဂါတိုက်ဖျက်ရေးအတွက်ဩဂုတ်လ၁ရက်နေ့ကနေစက်တင်ဘာလ30ရက်နေ့အထိနှစ်လအပြည့်ခန့်ရက်စဲရီတက်တန်းတုံးမြင့်ကြောင်းကိုဇူလိုင်လ31ရက်နေ့စွဲနဲ့ထုတ်ပြန်ထားပါရယ်ခင်ဗျာ